Aramis.
မင်္ဂလာညနေခင်းပါတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ16ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်မသင်ကြီးထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုမိုက်ဤတန့်စင်နဲ့အတူကြီးညာပါမယ်။ပြောက်ဆုံးနေတဲ့ sorry သတင်းထောက်ဂျမဲကာရှိုဂီအရေးနဲ့ပတ်သက်ပြီး sorry ဘီယင်ဆယ်မန်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတို့ဒီကနေ့တကပိတ်ဆွေးနွေးခဲ့သလိုတူရကီတာဝန်ရှိသူတွေလည်းဒီကနေ့ပဲ sorry ကောင်စစ်ဝင်ရုံကိုဝင်ရောက်စစ်ဆေးရှာဖွေပါတယ်။မြန်မာတပ်မတော်စစ်လေယာဉ်နှစ်ဆင်ပြတ်ကျခဲ့တာကြောင့်လူ3ဦးသေဆုံးခဲ့ရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရပါမယ်ရှင်
။ကောင်းပါပါရှင်။ဒုက္ခတွေပြန်ပို့ရင်းနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအထူးအကြလူရေးစင်းအချက်အလက်ပေးပို့တာမရှိသေးဘူးလို့မြန်မာတာဝန်ရှိသူကအခုလိုပြောပါတယ်
။ကျွန်တော်တို့လည်းအဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးပြောတဲ့ဟာကိုသတင်းထဲမှာတော့ဖတ်ရတယ်ကျွန်တော်တို့လေ။ဒါပေမဲ့ကျွန်တော်တို့စီကိုတရားဝင်အကြောင်းကြားတော့မရှိသေးဘူးသူက။
နိုင်ငံခြားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စစ်ဆေးဆွေးနွေးရေးဌာနညွန်ကြားရေးမှူးချုပ်ဦးချမ်းအေးပါရှင်ပြည်သူ့ကတော့မကြခင်ကြမှာပါ။ဒါအပြင်ပြည်ရင်းငြိမ်းချမ်းရေးအတွက်နေပြည်တော်မှာဆွေးနွေးပွဲတွေကျင်းပနေချိန်မှာပဲအိညာမြန်မာနယ်စပ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေးတို့အကြားစီရင်တင်မာနေတယ်လို့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဖြစ်မှာလဲတိုက်ပွဲဖြစ်ပွားနေတဲ့အကြောင်းကြားမှာပါ။နိုင်ငံတကာသတင်းဆောင်မှာတော့အမေရိကန်မှာနေထိုင်တဲ့ဆိုဒီသတင်းသမားဂျမဲလ်ကာရှိုဂီပျောက်ဆုံးသွားတဲ့ကိစ္စအပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးကဆိုဒီဘီယင်းနဲ့တွဲရောက်ဆွေးနွေးတဲ့အကြောင်းပြန်ပြသွားမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုယူဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတင်ငီထိုင်တဲ့မအီတန့်စင်တို့ကပြောပြပေးပါအောင်ရှင
်။တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံကိုပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကသွားရောက်ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ဆော်ဒီသတင်းထောက်ဂျမဲကာရှိုဂီအရင်းနဲ့ပတ်သက်ပြီးဆော်ဒီဘီယင်ဆယ်မန်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတို့ဒီကနေ့အင်ကာနီမှာတကပိတ်တွေ့ဆုံဆွေးနွေးပါတယ်။နောက်ဆော်ဒီအင်ရှေဇန်နဲ့တွေ့ဆုံခဲ့သလိုဆော်ဒီနိုင်ငံခြားရေးဝန်ကြီးနဲ့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးသီးသန့်တွေ့ဆုံပြီးဂျမဲကာရှိုဂီပျောက်ဆုံးတဲ့အရေးနဲ့ပတ်သက်ပြီးဆွေးနွေးပါတယ်။တစ်ချိန်တည်းမှာပဲတူရကီမှုခင်းဆေးပညာဆိုင်ရာအဖွဲ့ကအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးအတွင်းကိုဒီကနေ့ဝင်ရောက်ဆစ်ဆေးပါတယ်။ကောင်စစ်ဝင်ရုံးထဲမှာပစ္စည်းတချို့ကိုဆေးအသစ်တုပ်ထားတယ်လို့တူရကီသမ္မတရစ်စပ်ထီရဲ့အာရဝါကဒီကနေ့ဝင်ရောက်ဆစ်ဆေးမှုနဲ့ပတ်သက်ပြီးအခုလိုပြောဆိုသွားပါတယ်
။ şu anda biliyorsunuz yaptığımız yoğun temaslar neticesinde
ကောင်စစ်ဝင်ရုံးကိုရှာဖွေရေးစတင်နေပြီဖြစ်ကြောင်းမနေ့ကနေဒီကနေ့မနေ့အထိရှာခဲ့ပြီးဆက်ပြီးရှာသွားမယ်အကြောင်းတူရကီသမ္မတကပြောဆိုသွားတာပါ။စုံစမ်းရေးအဖွဲ့အနေနဲ့အစိတ်တင်နေတဲ့ပစ္စည်းတွေလိုမျိုးကိုရဖို့စုံစမ်းစစ်ဆေးရေးအဖွဲ့ကရှာဖွေနေပြီးဒီပစ္စည်းတွေကိုစေးတုပ်ရှင်းလင်းထားတာကြောင့်သူ့အနေနဲ့တော့ကြိုးချောင်းစီလျော်တဲ့သုံးသက်ချက်တစ်ခုခုအမြန်ဆုံးရလာဖို့မျှော်လင့်နေလို့တူရကီသမ္မတကပြောဆိုသွားပါတယ်။ဒီကနေ့ထွက်လာမယ်ဒီကနေ့ထွက်လာမဲ့သုံးသက်ချက်အပေါ်မှာပဲမူတည်မယ်လို့လည်းတူရကီသမ္မတအာရဝန်ကပြောဆိုသွားတာဖြစ်ပါတယ်။အစ္စတန်ဘူးမြို့ကဆော်ဒီကောက်ဆစ်ဝင်ရုံးထဲမှာဆော်ဒီသတင်းထောက်ဂျမဲကာရှိုဂီကိုတပ်ဖြတ်လိုက်တယ်လို့တူရကီအာဏာပိုင်တွေကယူဆထားကြတာပါ။ဒီဆွဆွဲချက်ကအခြေမြစ်မရှိဘူးလို့ဆော်ဒီဘက်ကညှင်းဆိုနေပေမဲ့လည်းသတင်းထောက်အသက်ခံလိုက်ရတယ်ဆိုတာကိုဆော်ဒီဘက်ကဝန်ခံမဲ့အခြေအနေရှိတယ်လို့ဒီကနေ့မှာပဲအမေရိကန်သတင်းတွေမှာလည်းဖော်ပြနေကြပါတယ်။ဆော်ဒီသတင်းထောက်ဂျမဲကာရှိုဂီပျောက်ဆုံးမှုနဲ့ပတ်သက်ပြီးတူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီထိပ်တန်းတန်တမန်ရဲ့နေအိမ်ကိုလည်းဝင်ရောက်ရှာပိမယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူကဒီကနေ့မှပဲပြောဆိုပါတယ်။ဆော်ဒီကောင်စစ်ဝင်ရဲ့နေအိမ်ကိုဘယ်တော့ဝင်ရှာမလဲဆိုတာကိုတော့သူကမပြောပါဘူး။ဆော်ဒီသတင်းထောက်ဂျမဲကာရှိုဂီကလက်ထပ်ဖို့အတွက်လိုအပ်တဲ့ဆက်ရွက်စတဲ့နေယူဖို့တူရကီနိုင်ငံကဆော်ဒီကောင်စစ်ဝင်ရုံးကိုပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကဝင်ရောက်သွားခဲ့ပြီးတဲ့နောက်ပျောက်ဆုံးသွားတာဖြစ်ပါလေရှင်
။အမေရိကန်ဦးဆောင်တဲ့ကုလသမဂ္ဂကုတ်ကေးတက်တင်တဲ့အတူတောင်နဲ့မြောက်ကိုရီးယားဆိုင်ရာနှိနှိုင်းရေးကိုယ်စားလှယ်ပြီးဒီကနေ့မှဆွေးနွေးပွဲစတင်ပါရယ်။ကိုရီးယားနိုင်ငံကြားစစ်တပ်အလုံးရင်ချထားတာတွေကိုရှော့ချဖို့ဆွေးနွေးကြမှာလည်းဖြစ်ပါရယ်။ကိုရီးယားစစ်ပွဲပြီးဆုံးသွားတဲ့1953ခုနှစ်ကစပြီးတော့ JSA Joint Security Area လို့ခေါ်တဲ့ပူးတွဲလုံခြုံရေးချထားတဲ့ area အတွင်းမှာဆွေးနွေးပွဲတွေကိုကျင်းပမှာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတတိယကြိမ်မြောက်တွေ့ဆုံခဲ့တဲ့ချိန်တုန်းကတော့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနှုန်းကနေပြီးတော့နေရာတချို့မှာချထားတဲ့မြေမြုပ်မှိုင်းတွေ Shinlinapawe, GSA Bure Lonjo in Tatai area ma, Lonjo in Tatu Pera, Sanji Datari ne, Selena Drigo, Dinicoma, Peshame, Subiole the Ball to Gate Zavari. GSA area ma soin, Downemia Guria Setadri, Menaches are yet Simeso Negat Hoodie Doniale Pipari. GSA Didago, Tanta Maye, Senrevo, Ned Doja Dompula Javi Mele, Tanguia Connors at Talkuni Dongaro, American Sitaniago, Nel Guria Sadariga, Bessinet the Caribbean at Zongiavari.
Down in your Gurian and Nanganja, Nezap, Happy Yetalangalan, we chase a pool, Sawyer Nidalo. Myakuria, so ya back at nuclear guests in ye Uti, Sawyer Larane do. Myakuria upon Nangadiga, yet ye you then come who they pier shop be ye dre. Down Guria, Tamra, Munchi in a sepiro, Josa, Nijing Mabe. Myakuria upon Gula, Damga, yet then cap so murigo. A pier was sepi gentombo. American back up your so like body. Down Korea, yes, you have the Nitana yet, Nitinil, Hanika, Mimia Mugo. American and Jai, when you turn up, Yokunyaka, Pijaka, Ramaro. Gula Damga, Lonjo Ekausi, Sompiace, ya. Dam yet had a gumpy city a bar win. Gula Damga, yes, you turn camp Murigo. Upon winning a alunga, a piwa, a gaunte, pojam, and loom, your linnet jow. Now, Yakoria, yet, Diamo win, nuclear net, don't ye, season we go, song that was a ye. A man to get a taco, piercebo. Nanga alone in it, Darwin Ujam, Elum, your lineage, jump your suit, Dabade. Yakuria bag a nuclear lenet in a bedding that don't eat season nego, Masun Lotamia, Tankapi Somugo, Seppi, Gentomelo, American Suya bag up your suit, Tarapipade, Gula Tamga, Lonjo Ekausi, Yakuria, a boy, she you, Tankamugaro, Yakuria, yet lenet season with Sellopo, Loa de Jim Yetri, now Jang Wiji, Yocha, Dazi Yetri, you a Tarapipade.
Jerusalem or Israel mural, or the map bureau, Australia, the Yungule, Televica neighbor of Yang Metzau, Australia, Winzijo, Scott Morrison, up your Sulai party. Israel, American, the Mahau, Dave Shamaye, a jam beats a good since happy Metzau, Morrison, a degree, Matin, Dadu, Pio, Sugaba. Begin it is a malarungale, American, the Mara Trump got Jerusalem or Israel mural appear. Do you wear the map you like bureau, American, the Yungule, Jerusalem, Milarunga, dear Wimbian, Shikiraba? Morrissey, Leshi, Anaya, Conservative Liberal Party, Wayne Shamaha, Lamis Ninima, Zimbame, Lodo, Zapia, Yuika, Wema, Sydney, Mew, Jew, Taiwan, Rea, Kian, Ring, and Abiram, Wayan, Shibe, Malay, Pibari. Tigelo, Shama, Dadi, Yuika, Wema, and Naimia, Gabusu, and No, Lodo, Emma, Liberal Party, and Nia, Miazo, Yatari, Tinigani, Bianle, Dom, Malay, Pibari. A die can, Labour Party win a map Penny Wongaro, Winjito Morrison ha, Australia Nangaye, she eat at Nangayego Uzabi, superiors with her lip preparation.
View American than Yeni Bet Mimavada season you go, Yeni Chonai Gwegani, Yeni Kronai a tea, Lido Bida Sakon, Kilo has Tikon Chow Shetonya, Lido Bida Sako, Kilo has Tinganga Chongane.
ไลโดมีตา 20.96965 Magui leader second Tana Joga F 7 Amusa Lien Nassin Legion Bian Dambi a Bian Yadi Uru Sowan Eje Minet Konanai Guela Oche Magui Dime Mimbu Mute Dambe Sabwe Chandra and Y Pieta Kayaga Lien Muri Pite Boji Hintu Aune Boji Puma Mount De Song Kejau Myama Sitaka the Nitopian Tabare Pieta de Lien say by Timanet Tanya Rejau Pien Smaran Chandu Madwes in Yingo Membu se yongo bo sang kuta, big ebi met, de song doare jangle popia tabade. Big ebi la zandongale, dangu leader second tana joka, legion, piantani de, eb seven, lien de same pieta, get a jow, lien mood u de song kebubare, so be a piazu letter matolo de, make 21 musane dure, eb seven, lien drigoro, deo nanganga tolo be, tango ya, she said gogunek lauka salo. F72K jet dialing, Musa Bawin, E52K jet dialing, doesn't it cheap be my man and got where you get abba? Not how to save you nits and why lagale. Mingala don't mind your man lit up by F72K, Musa dialing, the same pitcher will be laying mood at that social care about it. 2019ခုနှစ်စက်တင်ဘာလတုန်းကတော့တပ်မတော်လေးချင်ရေးလေရင်ဂျီ4ဒဇင်ဧရာဝတီတိုင်းနဲ့ရခိုင်ပြည်နယ်နယ်စပ်မှာပြတ်ကျခဲ့ပါတယ်2019ခုနှစ်ဇွန်လဘိမ့်မြို့ကနေရန်ကုန်ကိုပြန်တန်းလာတဲ့ Y8 အမျိုးအစားတပ်မတော်ပို့ဆောင်ရေးလေရင်ပင်လယ်ထဲကိုပြတ်ကျခဲ့တာမှာတော့လူ122ယောက်သေဆုံးခဲ့ရတဲ့အကြောင်းတည်ဆုံးခဲ့တာကြောင့်မြန်မာတပ်မတော်တမိုင်းမှာတော့အဆိုးအဝါဆုံးလေရင်ပြတ်ကျမှုဖြစ်ပါတယ်ရှင်
။ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံနေဆက်မှာကြက်ခိုင်တဲ့ချန်စီယိုဂျီကိုပါကစ္စတန်ဘက်ကနေပြီးတော့ခတ်လိုက်တဲ့အတွက်တနိုင်ငံကြားစီးပရိပခါတွေလက်တော်ထွက်ပေါ်လာခဲ့ပြီးတော့လူသွားလူလာများတဲ့အနောက်ကြောင်နေဆက်ဂိတ်ကိုပိတ်ပစ်ခဲ့ရပါတယ်။ချမန်မြို့နေဆက်ဖြတ်ဂိတ်ကိုရုတ်တရက်ပိတ်လာတာကြောင့်ဒီနှစ်ဖက်စလုံးကနေပြီးတော့ခီးသွွားတွေနဲ့ယာနဲ့ချီတဲ့ကုန်တင်ရင်တွေအခက်ကြုံခဲ့ရပါတယ်။မနစ်တင်းလာနေတုန်းကတော့ယာနဲ့ချီတဲ့တောင်တင်နေတဲ့သူတွေကိုနေဆက်ဂိတ်ကနေပြီးတော့ခြေချင်းဖြတ်ခွင့်ပေးခဲ့ပေမဲ့လည်းကုန်တင်ရင်တန်းကြီးကတော့ဘယ်ဘက်ချမ်းကိုမှပါကစ္စတန်တာဝန်ရှိသူတွေကသွားခွင့်မပေးခဲ့ပါဘူး။ချမန်နေဆက်မြို့နာမှာအာဖဂန်လုံခြုံရေးတပ်ကနေပြီးတော့ချန်စီယိုခတ်နေတဲ့စစ်သားအလုသမားတွေကိုတနက်နေ့ပစ်ခတ်ခဲ့တာကြောင့်တင်းရင်းနေနေ့လယ်တုန်းကတော့အထူးကြုံဖြစ်ခဲ့တယ်ဆိုပြီးတော့ပါကစ္စတန်စစ်တပ်တာဝန်ရှိသူတွေကပြောဆိုထားပါတယ်တိုက်ခိုက်မှုက၈နာရီလောက်ကြာခဲ့တယ်ဆိုပြီးတော့လည်းအာဖဂန်ဘက်ကပြောပါတယ်ကီလိုမီတာ1600နီးပါးရှိတဲ့နေဆက်မြင်းကိုဖြတ်ပြီးတော့အကြမ်းဖက်သမားတွေဝင်ရောက်လာမှာကိုတားမြစ်ဖို့အတွက်ချန်စီယိုခတ်ရတဲ့အကြောင်းပါကစ္စတန်ဘက်ကပြောဆိုထားပါတယ
်အမေရိကန်ပြည်ထောင်စုအတွင်း2000ခုနှစ်စက်တင်ဘာလ17ရက်နေ့အကြမ်းဖက်တိုက်ခိုက်မှုရဲ့ကြံရပါတဦးကိုနေရရင်မော်ရိုကိုနိုင်ငံကိုဂျာမနီကပြန်ပို့လိုက်ပါတယ်မူနီအယ်မူတဆဒက်ကိုဂျာမနီနိုင်ငံဖရန့်ဖို့လေးစိတ်ကနေအထူးလုံခြုံရေးနဲ့မနေ့တနင်္လာနေ့ညပိုင်းညနေပိုင်းမှာထွက်ခွာသွားပြီလို့ဂျာမနီတာဝန်ရှိသူတွေကအတည်ပြုထားပါတယ်ရှင
်။မတန်ဆွမ်းအိုလံပစ်မျက်မမြင်စပိန်စီအားကစားသမားတစ်ယောက်ဖြစ်တဲ့အသက်43နှစ်အရွယ်ရှွန်ချက်ရှာကအမေရိကန်ပြည်အောင်စုအရီဇိုနာပြည်နယ်က Grand Canyon အမျိုးသားဥယျာဉ်တွေက68ကီလိုမီတာဝေးတဲ့မဆောက်ပြီးတော့လမ်းကျတဲ့တောင်တက်လမ်းကို24နာရီနဲ့15မိနစ်ကြာအောင်မြင်စွာဖြတ်သန်းနိုင်ခဲ့ပြီးတော့မျက်မမြင်တောင်တက်သမားတယောက်အနေနဲ့စံချိန်တင်သွားပါတယ်။ဒီလိုကုအားကိုကိုပြီးတော့တောင်တက်နိုင်ဖို့ကသူမအတွက်အကြီးဆုံးစိန်ခေါ်မှုကြီးဖြစ်တာပါ။
ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမှတင်ငီထိုင်းနဲ့မအီတန်းစင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ဒုက္ခသည်ပြန်ပို့ရင်းနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအထူးအကြလူဦးရေစီးရင်အချက်အလက်နဲ့ပေးပို့တာမရှိသေးတဲ့အကြောင်းမြန်မာအစိုးရနိုင်ငံခြားရေးဝန်ကြီးဌာနအရာရှိသူက VOA ကိုပြောပါတယ်ဒုက္ခသည် 8,000 ကိုပြန်လည်လက်ခံဖို့မြန်မာအစိုးရဘက်ကအတည်ပြုထားပြီးဖြစ်တဲ့အကြောင်းတနင်္လာနေ့ကဓာကာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးပြောဆိုတာကို bdnews24.com သတင်းမှာဖော်ပြထားပါတယ်။မြန်မာအစိုးရဘက်ကတော့ဒီလကုန်မြန်မာကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတွေ့ရောက်ပြီးဒုက္ခသည်တွေစီစီလက်ခံရေးကိစ္စကိုအသေးစိတ်ဆွေးနွေးမယ်လို့ဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကပေးပို့ထားပါတယ်။
ဒုက္ခသည် 8,000 ရဲ့အမည်စင်းကိုမြမအစိုးရဘက်ကစစ်စစ်ပြီးဖြစ်တာကြောင့်မကြခင်မှာမြမဘက်ကိုပထမအတုပ်အဖြစ်နဲ့ပြန်ပို့မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမမုတ်အလီကပြောဆိုသွားတာပါရိုဟင်ဂျာတွေပြန်ပို့ရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးမယ်ပူးရဲလုပ်ငန်းအဖွဲ့ JWG အစည်းအဝေးတက်ဖို့မြမနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဓာကာမြို့ကိုအခုလကုန်ပိုင်းမှာနှစ်ရက်ကြာတွားရောက်ဖို့ပြင်ဆင်နေပါတယ်။အဲ့ဒီအချိန်ကြာမှစီစစ်လက်ခံရေးကိစ္စတွေကိုညှိနှိုင်းလှုပ်ဆောင်မဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စစ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးက VOA ကိုပြောပြပါတယ်
။အော်အဲ့ဒီကကျွန်တော်တို့လည်းအဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးပြောတဲ့ဟာကိုသတင်းနဲ့မှာတော့ဖတ်ရတယ်ကျွန်တော်တို့လေ။ဒါပေမဲ့ကျွန်တော်တို့စီကိုတရားဝင်အကြောင်းကြားတော့မရှိသေးဘူးသူက။ကျွန်တော်တို့ဒီလကုန်မှာကျွန်တော်တို့ကအမြဲတမ်းတွန်းဝင်ဦးဆောင်တဲ့ကျွန်တော်တို့ဟို joint working group ဟို delegation မြန်မာဘက်ကသွားဖို့ရှိတယ်ကျွန်တော်တို့လေကျွန်တော်အဲ तू ကအဲ့ဒီထက်မှလည်း तू ပြောရတဲ့မှလည်းအဲ့ဒီကိစ္စအမှဆွေးနွေးမှလို့ပါတယ် तू ကတကယ်တမ်းတော့ तू ကဟိုသူတို့ပြန်ပို့ဖို့ရှိတယ်အဲ့ဒီအစီအဝေးမှဆွေးနွေးမယ်ဆိုတဲ့ပုံစံနဲ့ပြောတာ तू ကလေအဲ့ဒီလကုန်ပေါ့ဒီလကုန်29 30လောက်ဖြစ်မှတယ်ဟိုဝန်ကြီးဌာနပေါ်မှာပါတယ်ကျွန်တော်တို့ဘက်က
မြန်မာအစိုးရဘက်ကပူးရဲလုပ်ငန်းအဖွဲ့ဝင်တွေဟာကောပစားမှာရှိတဲ့ဒုက္ခသည်စခန်းကိုလည်းတွားရောက်ဖို့ရှိတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာလို့တုံ့နှုံနဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေနေရပြန်ပို့ရေးမှာနှစ်နိုင်ငံအကြားနားလည်မှုစာကြွန်လွှာသဘောတူထားပေမဲ့နှောင့်နှေးနေတာတွေနဲ့ပတ်သက်လို့ တစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုနေကြပါတယ်မြန်မာအစိုးရဘက်ကဒုက္ခသည်တွေကိုစီစစ်လက်ခံဖို့သဘောတူထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူးစီစစ်ပြီးလက်ခံနိုင်တဲ့အရေးအတွက်ပြန်ပြီးအကြောင်းပြန်ထားတဲ့စည်ရင်းနဲ့ပတ်သက်လို့လေအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီစစ်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကအခုလိုပြောပြသွားတာပါ
2018 February တုန်းကကျွန်တော်တို့စီကပြည်ထောင်ဝန်ကြီးမင်္ဂလာကြီးသွားတော့သူတို့ကလူ8000ကျော်စည်ရင်းကျွန်တော်တို့ပေးလိုက်တယ်ပေးလိုက်တော့အဲ့ဒီ8000ကျော်စည်ရင်းကိုကျွန်တော်တို့ကစစ်စစ်လိုက်တဲ့အခါမှာလောလောဆယ်စစ်စစ်ပြီးပဲရှိသေးတာပေါ့နော်။ကြံတဲ့ဟာတွေကတော့မတိသေးဘူး။စစ်စစ်ပြီးက4000 4000ကကျွန်တော်တို့ဘက်မှာနေသွားမှုတဲ့မှတ်တမ်းတွေရှိတယ်ကျွန်တော်တို့ဘက်မှာလေ။အဲ့အဲ့ဒါကြောင့်မို့အဲ့ဒီ4000 4000ကကျွန်တော်တို့ကဟိုစစ်စစ်ပြီးတော့သူတို့ကိုပြန်ပို့ထားတယ်သူတို့ကို4000ကိုကျွန်တော်တို့စစ်စစ်ပြီးသွားပြီးလက်ခံလို့ရတယ်ဆိုတဲ့နေရာမှာအစောပိုင်းတော့ကျွန်တော်တို့သူတို့ကိုပို့ထားတာရှိတယ်ကျွန်တော်တို့ဘက်ကလက်ခံနိုင်တဲ့စစ်စစ်ပြီးလက်ခံနိုင်တဲ့အဲကျွန်တော်ဟိန်းနူ400ကျော်နဲ့မွတ်စလင်900ကျော်စုစုပေါင်း1200ကျော်ရှိတယ်အဲ့ဒါအစောပိုင်းဆိုတော့အဲ့အားလုံးပေါင်းလိုက်ရင်တော့9800 6000လောက်ရှိတယ်အဲ့ဒါလေအတိအကျဟိုကျွန်တော်တို့ဘာမှမပြောသေးဘူးဒါပေမဲ့ကျွန်တော်တို့နှစ်ဖက်သူတို့ကျွန်တော်တို့အကြောင်းကြားရတာရှိတယ်ဒီလူတွေကတော့ကျွန်တော်တို့ပြန်လက်ခံမှုကျွန်တော်တို့ကစစ်စစ်ပြီးွားပြီဆိုတာ
နှစ်နိုင်ငံညှိနှိုင်းထားတဲ့ပြန်လက်ခံရေးမှာဖြည့်ဆွတ်ရမယ့်အချက်အလက်တချို့ကိုဘင်္ဂလားဒေ့ရှ်ဘက်ကဖြည့်ဆွတ်ပေးနိုင်ခဲ့ခြင်းမရှိတာကြောင့်ဒုက္ခသည်လက်ခံရေးအစီအစဉ်နှောင့်နှေးရတဲ့ဆိုပြီးမြမအစိုးရဘက်ကပြောဆိုနေပါတယ်ဒုက္ခသည်နေရရင်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားနားလည်မှုစာကြွန်လာချုပ်ဆိုခဲ့တာ6လကျော်ကြာတဲ့အထိဒုက္ခသည်တွေနေရပြန်နိုင်ရေးမဆနိုင်သေးပဲဖြစ်နေပါဗျ။မြန်မာအစိုးရဘက်ကဒုက္ခသည်တွေနေရပြန်လည်လက်ခံရေးမှာနှောင့်နှေးကြံ့ကြောင်စနစ်တကျလှုပ်ဆောင်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆွဆွဲထားပေမဲ့ဒီဆွဆွဲချက်တွေကိုမြန်မာအစိုးရဘက်ကပယ်ချထားပါတယ်ရှင်။
မမီခသတင်းပေးပို့သွားတာပါခုတော့ပြည်ရင်းငင်းချရင်သတင်းဖက်ဆက်ရအောင်ပါငင်းချရင်လုပ်ငန်းစဉ်တွေအတွက်အစိုးရနဲ့အပြစ်ခတ်ရက်ဆက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရင်းနဲ့မြန်မာအစိုးရစစ်တပ်ထိပ်တန်းကောင်းဆောင်တွေပါတက်ရောက်ပြီးနေပြည်တော်မှာဆွေးနွေးနေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့တိုက်ပွဲတွေလည်းဖြစ်ပွားနေပါတယ်အိန္ဒိယမြန်မာနယ်စပ်ဖက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားစီးရဲတင်းမာနေသလိုရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဖက်မှာလည်း KIA ကချင်လွတ်လပ်ရေးတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတာပါအပြည့်ဆုံးကတော့ VOA မြန်မာပိုင်းနေထောက်နိုင်ကုန်အိမ်ကတရင်ပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာဆိုရနဲ့ NCA ပြည်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေငင်းချမ်းကြီးကိစ္စဆွေးနွေးနေချိန်မြန်မာတပ်မတော်နဲ့အပြည့်ရစာချုပ်လက်မှတ်မရေးသူနိုင်သေးတဲ့ရခိုင်တပ်မတော် AA တို့ကြာအိန္ဒိယနယ်စပ်နာပလဝါမြို့နယ်မှာနှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေတာပါ။အိန္ဒိယနယ်စပ်ရှိပလဝါမြို့နယ်အုံတီဝရွာမြောက်ဖက်ဒေသတွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတော့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါရတယ်။
တကယ်ဖြစ်တာတော့ဒီဘလောဝမြို့နယ်အထက်ပိုင်းပေါ့တရံမြို့ရဲ့ဟိုဘက်မှာဖြစ်တယ်အော်တိုဘာ14ရက်နေ့မှာလည်းဖြစ်တယ်15ရက်နေ့မှာလည်းဖြစ်တယ်အော်တိုဘာ14ရက်နေ့မှာတော့ဒီညနေ4:15ကနေ6:00လောက်ကြီးတကယ်ပြင်းပြင်းထန်ထန်ဖြစ်တာပေါ့ကမ္ဘာတမ်တို့ဆက်ကအကျဆုံးတော့ရှိတယ်ဗျဘလောက်ကြတယ်ဆိုတော့ကြတယ်ကျွန်တော်တို့လည်းမရှိနိုင်သေးဘူး15ရက်နေ့မှာလည်းပဲဒီနေရာနားမှာပဲတကယ်ကဆက်ပြီးတော့ဖြစ်တယ်ခုလည်းပဲဒီဗမာတမ်တို့ဘက်ကနေရှင်းရအားဖြင့်ဖတ်ကြည့်နေကြဗျအဲ့ဒီဖြစ်တဲ့နေရာပဲပေါ့တကယ်ကဆက်ပြီးတော့ဖြစ်နိုင်တဲ့အခြေအနေအများကြီးရှိတယ
်အော်တိုဘန်14ရက်နေ့နဲ့15ရက်နေ့တို့မှာစိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးတမတော်ကနေအင်အားစုချက်နေမြေရှင်းလင်းရေးတွေလှုပ်ဆောင်လာနေလို့တိုက်ပွဲဆက်ဖြစ်ပွားမဲ့အခြေအနေရှိနေတယ်လို့လည်းသူကဆိုပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပါဝင်အစိုးရနဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေနဲ့NCA ပြည်ချက်ကောင်းဆောင်တွေရဲ့နေပြည်တော်ကဆွေးနွေးပွဲမှာတော့ NCA စာချုပ်ကိုလက်မှတ်မရေးသေးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေအလုံးပါဝင်လာအောင်ပူးပေါင်းဆောင်ရွက်ဖို့အပါဝင်သဘောတူညီချက်၅ချက်ရရှိထားပါတယ်။ဒါပေမဲ့ငင်းချမ်းရေးချင်းတွေဟာတကယ့်မြေပြင်နေထားနဲ့ကွာခြားတယ်လို့ခိုင်တုခကခုလိုဆက်ပြောပါတယ်
။လူတို့တစ်ခါမှနေပြီးတော့ငင်းချမ်းရေးဆွေးနွေးနေပေမဲ့လည်းတစ်ခါမှဒီတိုင်းရင်းသားတပ်ဖွဲ့တွေရှင်းပြရတဲ့ဒေသတွေကိုဒါထောက်ပါဝင်ရောက်ပြီးတော့သူတို့ဟိုတပ်ဖွဲ့တွေလုံနေတဲ့ဥစ္စာကတော့ဟိုလုံရုံလုံစင်တစ်ခုလိုဖြစ်နေတယ်။
ပြည်ကတဲ့စက်တင်ဘာလ23ရက်နေ့မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ဒါအပြင် NCA လက်မှတ်မရေးထိုးနိုင်သေးတဲ့ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့လည်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေခဲ့တယ်လို့ KIU ကဗိုလ်မှူးကြီးစော်ကန်ကဆိုပါတယ်။
ကျွန်တော်တပ်မလေးဘက်မှာတော့ဒီကရှင်းလင်းရေးလုပ်တဲ့ပုံစံပေါ့နော်။ဒီတော့ဒီကတရင်ရှိဒီကမှာကုတ်ခိုင်ရဲ့အနောက်မြောက်ဘက်ပုံစံပေါ့။ဖြည်းဖြည်းမွားနှစ်ချိန်လောက်ပဲရှိတယ်။ဆယ်ရက်နေ့တတိယနေ့နေနေရှင်လေးလှူချာတိကြောင်းနဲ့ကျွန်တော်ရအဖွဲ့တွေနဲ့ဖိတ်ကြည့်တာပေါ့ဗျ။ဒီခိုင်မော့အခြေအနေကလည်းအတိအကျတော့မသိရဘူး
။ပ ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့မှာလဲပမော်မြို့နယ်စင်ဘူမြို့နယ်ခွဲခေါမေရွာဘက်မှာ KNU သမ္မာရှိတိုင်ရင်ကန်းနဲ့သမ္မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။တိုက်ပွဲဖြစ်စဉ်တွင်ဒေသခံကြေးဝါသားတွေကလည်းစစ်ဘေးလွတ်ရာသောတောင်ဘက်ကိုသိမ်းရှောင်နေကြရပါတယ်။အခုလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တိုင်းဒါလက်နက်ကန်အဖွဲ့တွေဘက်ကထုတ်ပြန်နေပေမဲ့လည်းသမ္မတော်ဘက်ကတော့တရားဝင်ထုတ်ပြန်စာမျိုးမဆိုရသေးပါဘူး။မြန်မာအစိုးရနဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တွေငင်းချိုင်ရေးလုပ်ငန်းစဉ်တွေကျူးပန်းနေတဲ့ကာလမှာတိုက်ပွဲတွေဖြစ်ပွားနေတာဟာငင်းချိုင်ရေးလုပ်ငန်းစဉ်တွေအတွက်ကြန့်ကြန့်နေရတဲ့အကြောင်းရင်းတစ်ခုလို့လည်းကချင်ငင်းချိုင်ရေးကျူးတော်ဆောင်ဦးဆန်အောင်ကပြောပါတယ
်။ငင်းချိုင်ရေးအတွက်သူတို့စီတာကတော့အထိတ်တော့တော့ဖြစ်တာတော့ဒါရင်းဒီမှုအနိုင်ကျင့်သွားတဲ့အခါကျတော့ဒါရင်းဒီမှုနဲ့လုပ်လို့ရတဲ့ဟာဖြစ်တဲ့အခါကျတော့တိုက်ပွဲကမရှိလေရင်းဒီမှုကရှိလေအဲ့လိုနဲ့သာမျိုးရှိတဲ့အတွက်ကြောင့်တိုက်ပွဲဆိုပြီးတိုက်ပွဲမှမကောင်းပါဘူး။ငင်းချိုင်ရေးကျတော့သူအတိုင်းတာနဲ့သူအနောက်ဆက်ဖြစ်တာတော့အဲ့လိုပဲဖြစ်နေတာ။အဲ့ဒါကြောင့်ပဲငင်းချိုင်ရေးဖြစ်စဉ်ကလည်းဒီလိုစံကြနေတဲ့အနေသာမျိုးရှိပါတယ်။
မြန်မာစိုးရအနေနဲ့တိုင်းဒါလက်နက်ကဖွဲ့ဆယ်ဖွဲ့နဲ့သာ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးနိုင်ပေမဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ UWSA ဝါသက်ဖွဲ့ဦးဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FENCC ဖွဲ့တွေနဲ့တော့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။တိုင်းဒါလက်နက်ကဖွဲ့တွေအားလုံးပါဝင်နိုင်မဲ့အပြည့်ရစဲရေးနဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲမလုပ်နိုင်သမျှတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြိုးပမ်းမှုတွေဟာအောင်မြင်ဖို့ခဲယဉ်နေအောင်မယ်လို့လည်းတိုင်းဒါလက်နက်ကဖွဲ့ခေါင်းဆောင်တွေကနေသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ။
ရရှိများခင်ဗျာသတင်းသမားတွေနဲ့အာဏာပိုင်တွေကြားတက်တာဖြစ်လာလို့ရှိရင်ဖြည့်ရှင်းနိုင်မဲ့သတင်းမီဒီယာဥပဒေဆိုတာကိုပြဋ္ဌာန်းထားတာရှိပေမဲ့ရန်ကုန်တိုင်းစုရောက်ကိုဝေဖန်ရေးသားတဲ့သတင်းသမား၃ကိုအဲ့ဒီပြဋ္ဌာန်းချက်ကိုအသုံးမပြုဘဲနဲ့ရာဇဝတ်မှုနဲ့ပြီးခဲ့တဲ့ရက်ကပဲဖမ်းဆီးအရေးယူခဲ့ပါတယ်ဒီမတိုင်ခင်မှာဆိုလို့ရှိရင်လည်းသတင်းသမားတွေဖမ်းခါရတာတရားစွဲဆိုခါရတာကန့်သက်ခါရတာချင်းချောက်ခါရတာတွေအမျိုးမျိုးရှိခဲ့ပါတယ် ISF နေကြမဲ့သတင်းတော်များအဖွဲ့ရဲ့အစီအစဉ်အရဆိုရင်ပဲမြန်မာသတင်းလူလတ်ခွင့်ဟာအရင်နှစ်ကထက်ကို6ဆင့်ရော့ကျပြီးတော့ဆွေးနွေးစရာဖြစ်လာပါတယ်။တချိန်လုံးကတိုက်ခန့်ဘဝမှာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းခဲ့တဲ့ NLD အစိုးရအနေနဲ့အခုအစိုးရဖြစ်ချိန်မှာသတင်းမီဒီယာတွေပေါ်ထားတဲ့သဘောထားပြောင်းလဲသွားတယ်လို့ယူဆစရာရှိပါသလား။ NLD အစိုးရလက်ထက်ရဲ့သတင်းမီဒီယာလူလတ်ခွင့်အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညအတည်းလေးလိုက်စီစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေအနေနဲ့ VOE မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်တည်းရဲ့လေးလိုက်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြတ်မဲ့ direction တွေကိုကျေးဇူးပါတယ်ခင်ဗျာ။
VOA American တန်ရတဲ့လေလံအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9:00နာရီတိုင်းလေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။ American ပြည်ထောင်စုမှာနေထိုင်တဲ့ Sorry သတင်းသမား Jamal Khashoggi ပျောက်ဆုံးသွားတဲ့ကိစ္စနဲ့ပတ်သက်ပြီးဘရင် Salman နဲ့တွေ့ဆုံစကားပြောဖို့တမရ Donald Trump ကနိုင်ငံခြားရေးဝန်ကြီး Mike Pompeo ကို Sorry Arabia နိုင်ငံကိုဆေးလွှတ်ခဲ့ပါတယ်။သတင်းသမားကာရှိုဂီဟာတူရကီမှာရှိတဲ့ဆော်ဒီကောင်စီဝန်ယုံထဲမှာရရက်ဆက်ဆက်တပ်ဖြတ်ခံရတာဖြစ်နိုင်တယ်လို့ယူဆထားကြတာပါဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ဆော်ဒီနှစ်နိုင်ငံဆက်ဆံရေးအပေါ်ဘလို့တက်ရောက်မှုတွေဖြစ်လာမလဲဆိုတာ FOA တန်တမာရေးရာသတင်းထောက်စီနီစိန်ရေးသားပေးပို့ထားတဲ့သတင်းကိုကိုတာညွန်းကပြောပြထားပါတယ်ရှင
်သတင်းထောက်ဂျမဲကာရှိုဂီပျောက်ဆုံးမှုနဲ့ပတ်သက်ပြီးတော့အစ္စတန်ဘူမြို့တော်မှာရှိတဲ့ဆော်ဒီကောင်စီဝန်ယုံကိုတင်းလာနေတုန်းကတူရကီရဲတွေဝင်ရောက်စစ်ဆေးမှုလုပ်ခဲ့တဲ့နောက်Sorry Armani ဘလူးတုံ့ပြန်လာမလဲကဘာကနေပြီးတော့စောင့်ကြည့်နေပါတယ်အမေရိကန်သမ္မတ Donald Trump ကတော့ Sorry Bean Salmon နဲ့ဖုန်းပြောဆိုခဲ့ပြီးတော့ Khashoggi ဟာလူစိုးတွေလက်ချက်မိသွားခဲ့ပုံရတယ်လို့ပြောပါတယ
် The King firmly denied any knowledge of it He didn't really know maybe
ဒါနဲ့ပတ်သက်လို့ तू ဘာမှမသိဘူးလို့ဘယင်ကတော့အခိုင်အမာညင်းပါတယ်တကယ်လည်းပဲ तू ဘာမှသိပုံမရဘူးဖြစ်နိုင်ပါတယ် तू စိတ်ထဲဘာရှိမလဲတော့မသိဘူးဒါပေမဲ့ကျွန်တော်အတွက်ကတော့ဒါဟာလူစိုးလူတပ်သမားတွေလက်ချက်ဖြစ်နိုင်တယ်လို့ယူဆတာပဲမကြခင်အားလုံးအမှန်တိုင်းသိရဖို့ကျွန်တော်တို့တော့စ조사နေတာပါဒါပေမဲ့ sorry ဘယင်ဘက်ကတော့လုံးလုံးညင်းနေတာပါပဲ
ဒီကိစ္စကိုဆွေးနွေးဖို့အတွက်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကိုသမ္မတ Trump က sorry ကိုဆစ်လွတ်ခဲ့ပါတယ်ပြီးခဲ့တဲ့အချိန်ပိုင်းလေးကပဲ sorry ဘယင်နဲ့နိုင်ငံခြားရေးဝန်ကြီး Pompeo တို့တွေ့ဆုံခဲ့ပြီးမြဲဘာတွေပြောကြတယ်လဲဆိုတာတော့မသိရသေးပါဘူးတခြားတစ်ဖက်မှာတော့ဒီသတင်းသမားကရှုကီဟာစစ်ဆင်းနေခြင်းဘတော်ဆလက်လွန်သွားတာလို့ sorry တောင်းဝန်ရှိသူတွေဘက်ကဝန်ခံပြောမယ်ဆိုတဲ့သတင်းတွေလည်းထွက်လာပါရယ်ဒါပေမဲ့လည်းကရှုကီ sorry တောင်းဝန်ထဲဝင်သွားပြီးတော့ပျောက်သွားခဲ့တာနှစ်ပတ်နီးပါးကြာလာပြီမဲ့ sorry အစိုးရဘက်ကဘာမှမသိဘူးလို့သမ္မတ Trump ကပြောနေတဲ့အပေါ်မှာဒီမိုကရက်လွှတ်တော်အမတ်တွေကတော့ဝေဖန်နေပါရယ် ကရှိုဂီရဲစစ်ဆက်တပ်ခံရာလူစုလူသက်သမားတွေလက်ချက်ဖြစ်တယ်လို့တမရကစော်ဒီကိုစားပြောဆိုနေတာအတော့ကိုစိတ်ပျက်စရာကောင်းပြီးတော့အမေရိကန်တွေရဲ့စံနှုန်းတန်ဖိုးတွေပေါ်မှာထိခိုက်စေတယ်လို့အထက်လက်တော်မတ်ရစ်ချတ်ဘလူးမင်တယ်ကသူ့ရဲ့ကိုယ်ပိုင် Twitter အကောင့်မှာရေးပါတယ်အခုလိုဖြစ်ရကြောင်းမလို့ဆော်ဒီနိုင်ငံမှာတနေ့တခြားပို့ပြီးတော့ဩဇာကြီးလာတဲ့ဆော်ဒီအင်ရှစ်ဆန်မိုဟာမက်ဘင်ဆော်လ်မန်နဲ့ဆက်ဆံရေးကိစ္စတွေပေါ်မှာတော်လီရိုက်ခတ်မှုကတော့ကြီးလာပါတယ်။အသက်ခံရတယ်လို့ယူဆထားကြတဲ့သတင်းသမားကာရှိုဂီဟာဆော်ဒီအင်ရှစ်ဆန်ကိုပြင်းထန်ထန်ဝေဖန်ခဲ့သူဖြစ်တာမို့လို့အခုဒီကိစ္စမှာဆော်ဒီအင်ရှစ်ဆန်နဲ့ပတ်သက်တယ်လို့လည်းယူဆထားကြတာပါ။ဆော်ဒီအင်ရှစ်မင်းသားဟာစိတ်ခံစားမှုပေါ်လိုက်ပြီးတော့နိုင်ငံတကာထုံးနှံစင်လာတွေကိုဘာမှအလေးထားသူမဟုတ်ဘူးလို့အယ်ဂျာဇီးယားသတင်းတောက်ဂျမေအရှာရီကဝေဖန်ပါတယ
် You have a young crown prince who has so far established
ကိုစိတ်ခံစားမှုပေါ်မှာတီးပြီးလှုပ်တဲ့ငရွေတဲ့အင်ရှင်မင်းသားပါပဲနိုင်ငံတကာတန်ကင်းတမန်ကင်းအလေးထားတွေကိုလည်းမလေ့လားနိုင်ငံတကာစာချုပ်တွေနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နိုင်မှုမရှိသူပ
ါ IG ငွေကြေးစစ်ကွက်ရဲ့သုတေသီ Chris Bowcamp ကတော့သတင်းတောက်ကိုတပ်ဖို့အတွက် Sorry အာနာပိုင်တွေကမိတ်ပေးခဲ့တယ်ဆိုရင်တော့ Sorry အနေနဲ့အနောက်နိုင်ငံငွေကြေးယင်းနှိမ့်နှံသူတွေနောက်လန်သွားစေမဲ့အနေရကိုကြီးကြီးမားမားကြုံနေရပြီဆိုပြီးတော့သုံးသပ်ပါတယ
် But it does mark a radical departure for the Saudi
နိုင်ငံကဥပဒေနဲ့တန်တမန်အရေးအရာတွေကိုဆန့်ကျင်တယ်လို့ထင်လာရင်တော့ Sorry ကနေပြန်ရုပ်တာတွေအကြီးအကျယ်ဖြစ်လာပါမယ်အထူးသဖြင့် American ဝင်ပါလာပြီး Mr. Khashoggi ကိုတတ်မှုမှာ Sorry တာဝန်ရှိတယ်လို့ပြောလာရင်ဒီအတွက်တက်ရောက်မှုကအတော့ကိုကြီးပါလိမ့်မယ်
သတင်းတောက်ကာရှိုဂီပျောက်ဆုံးသွားမှုနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြတဲ့အနေနဲ့ Sorry မှာလာမဲ့သတင်းပတ်ထည်လုံးမဲ့စီးပွားရေးဖောရမ်ကိုမတက်ဖို့အတွက် American စီးပွားရေးလုပ်ငန်းတော်များများဆုံးဖြတ်ခဲ့ကြပါတယ်။တဲကန်နာယာဒေကဒေဗိုးစ်တူပြီးတော့အမည်တက်ထားတဲ့အဲ့ဒီစီးပွားရေးဖောရမ်ဟာ Sorry Arabia နိုင်ငံရဲ့အနာဂတ်စီးပွားရေးအခင်းကျင်းအတွက်နိုင်ငံခြားယင်းနှိမ့်မြှုပ်နှံမှုတွေကိုမျှော်မှန်းထားတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းကြီးများစီးဝေးကြမဲ့ပွဲလည်းဖြစ်ပါတယ်ခင်ဗျာ။
ကိုသားညုံတင်ပြတော်ရပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကပြနေပြီးတော့လည်းကြည့်ရှုနာဆင်နိုင်ပါတယ်ရှင်ခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါဦ
း။ Turkey နိုင်ငံ Istanbul မြို့က Saudi ကောင်စစ်ဝင်ရုံးကိုပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကသွားရောက်ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ Saudi သတင်းထောက် Jamal Khashoggi အရေးနဲ့ပတ်သက်ပြီး Saudi ဘုရင် Salman နဲ့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo တို့ဒီကနေ့အင်ကာနေမှာတကပိတ်တွေ့ဆုံဆွေးနွေးပါတယ်။နောက် Saudi အင်ရှေ့ဆန် Saudi နိုင်ငံခြားရေးဝန်ကြီးတို့နဲ့လည်းဆွေးနွေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲတူရကီမှုခင်းဆေးပညာဆိုင်ရာအဖွဲ့ကအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံအတွင်းကိုဒီကနေ့ဝင်ရောက်စစ်ဆေးတာမှာတော့ကောင်စစ်ဝင်ရုံထဲမှာပစ္စည်းတချို့ကိုဆေးအစ်စ်တွေတုတ်ထားတယ်လို့တူရကီသမ္မတကပြောဆိုသွားပါတယ်။အမေရိကန်ဦးဆောင်တဲ့ကုလသမဂ္ဂကုကဲရေးတပ်နဲ့အတူတောင်နှင်းမြောက်ကိုရီးယားဆိုင်ရာညှိနှိုင်းရေးကိုယ်စားလှယ်တွေဒီကနေ့ဆွေးနွေးပွဲဆက်ပါတယ်။ကိုရီးယားနှစ်နိုင်ငံကြားစစ်တပ်အလုံးရင်းနဲ့ချက်ထားတာကိုရှော့ချဖို့ဆွေးနွေးကြမှာလည်းဖြစ်ပါတယ်။ကိုရီးယားစစ်ပွဲပြီးဆုံးသွားတဲ့1953ခုနှစ်ကစပြီး Joint Security Area လို့ခေါ်တဲ့ပူးရဲလုံခြုံရေးချထားတဲ့ area အတွင်းဆွေးနွေးပွဲတွေကျင်းပမှာဖြစ်ပါတယ်။ Jerusalem ကို Israel ရဲ့မြို့တော်လို့အသိအမှတ်ပြုပြီး Australia တန်ရုံကိုလည်း Tel Aviv ကပြောင်းမယ့်အကြောင်း Australia ဝန်ကြီးချုပ် Scott Morrison ကပြောဆိုလိုက်ပါတယ်။တမ်မဟောင်းဒေးဗစ်ရှာမားရဲ့အကြံပေးချက်ကိုစဉ်းစားမယ့်အကြောင်းမော်ရီဆန်ကဒီကနေ့မှသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်စစ်လေယာဉ်နှစ်ဆင့်လေးချင်နေစဉ်ဒီကနေ့အစောပိုင်းမတော်တဆပြစ်ချခဲ့ရကလေယာဉ်မှူးနှစ်ဦးစလုံးသေဆုံးခဲ့ရသလိုလေယာဉ်ပြက်အပိုင်းအစထိမှန်တာကြောင့်မြေပြင်မှာရှိတဲ့မိန်းကလေးငယ်တဦးလည်းသေဆုံးခဲ့ရပါတယ်ရှင်။
တရင်အချင်းချုပ်ကမှတင်ငိထိုက်ကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရှောက်ကန်ချန်းဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းဒိုမီတာ25လိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ51နဲ့လိုင်းလမီတာ190တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနင်္ဂလာပါ
This program has come to you from the Voice of America, Washington.
Thank you.